ဆရာမကြီးရဲ့စာရိတ်ကကြားတွေကိုဆရာမကြီးနဲ့မျိုးဆက်30ဆက်လောက်ကြွားတဲ့လူငယ်တွေကနှစ်သက်လက်ခံနေကြတယ်လေဒီနှစ်ခေတ်လူငယ်တွေအထိပေါ့နော်ဆိုတော့မြန်မာနိုင်ငံမှာခေတ်တွေကဘယ်လိုပဲပြောင်းပြောင်းမျိုးဆက်တွေဘယ်လိုပဲပြောင်းပြောင်းဆရာမကြီးရဲ့ပြိပတ်ကအခိုင်အမာရှိနေတယ်လို့ပြောလို့ရပါတယ်အဲ့ဒါဘာကြောက်လို့ထင်ပါလဲရှင်
ဝန်တာပါလေဖြစ်နာကဆရာမကြီးရဲ့ခေတ်တုန်းကအငယ်ဆုံးလည်းဖြစ်နေတယ်ကိုယ်လည်းနည်းနည်းကြည့်ပြီးနည်းနည်းရှေးဆောင်တဲ့လူတွေကြားထဲမှာသွားတိုးတော့နားလည်မှုမရခဲ့ဘူးပေါ့နော်တဲ့ရဲ့လူတို့ရှင်မောတဲ့လူတို့အများကြီးရှိတယ်ကိုယ်နဲ့ရေလူသန်းလူတွေကလည်းကြိုက်တဲ့လူရဲ့ရှိတယ်မကြိုက်တဲ့လူရဲ့ရှိတယ်ဒါပေမဲ့သူတို့ရဲ့သားသမီးရိုးဆက်ကြတော့တိုးတက်လာတဲ့လူတွေဆိုတော့ပိုနားလေတဲ့အဆင့်တန်းကိုရောက်လာတယ
်အဲ့ဒီကာလာရောကဆိုလို့ရှိရင်ဆရာမကြီးရေးတာရချစ်ရှိပြေးတယ်လို့ပြောလို့ရကြလားဆရာမ
ပြောကြလားပေါ့လေကိုကိုကျတော့ကိုကိုချီးမွမ်းနေမှာဘူးဒါပေမဲ့ကိုကသူများရေးတယ်လို့မရေးပဲနဲ့ကိုကြိုက်တယ်လို့ကိုရေးတော့သူများနဲ့မတူတာတော့အမှန်ပဲပေါ့အဲ့ဒါကိုနောက်ထပ်မွေးလိုက်တဲ့လူတွေကနားလေလက်ခံနေတဲ့အခြေအနေကိုချက်ချင်းရသွားတယ်။အဲဒီတော့ရှေးရှေးတုန်းကတဲ့ရဲ့တဲ့လူတွေမကျေနပ်တဲ့လူတွေလောင်ပြောင်းခဲ့တဲ့လူတွေတချို့ကတော့လည်းနားကိုမလဲနိုင်ဘူးဆိုတဲ့လူတွေကတခါသူတို့ကလည်းသူတို့ရဲ့သားသမီးမိမိတွေနဲ့ရောပြီးတော့သဘောကျကျေနပ်သွားတဲ့လူတွေလည်းအများကြီးတွေ့ရတယ်။ဆရာမကြီးမှဘလူ့ကိုမှမကျေနပ်စရာမခံခြင်းဖြစ်စရာမရှိပါဘူး။
ကုတ်လူငယ်တွေလက်ခံတာကြတော့ဘယ်လိုများတွေးမိပါတည်
းလူငယ်တွေဆိုတော့ကိုနဲ့မတူတာတွေကအများကြီးပေါ့နော်ကိုကြီးသလိုကြီးလာတာမဟုတ်ဘူးကိုရဲ့နောက်ခံကားချက်တွေသူတို့မှလည်းမရှိဘူးဆိုတော့သူတို့ကဒါဖြစ်လို့ကြိုက်တယ်လေစိတ်နဲ့တည်း appreciate လုပ်နိုင်တယ်လေသူတို့ကအဲ့ဒီလိုလုပ်တော်လဲပဲတခါနောက်ခံကားချင်းမတူတဲ့အတွက်ကြောင့်တချို့တနေရာမှာသူတို့နားလေပုံကတမျိုးဖြစ်နေပြန်ရောကြတော့သူတို့ရဲ့အခွင့်အရေးပဲเนา
ะနားလေတလောက်ပြောရမယ်ဆိုလို့ရှိရင်ဟိုဆရာမကြီးရေးတဲ့ပုံစံတစ်မျိုးလူငယ်တွေနားလေတာတစ်မျိုးနည်းနည်းလွဲနေတာဟုတ်အဲ့ဒါဆိုလို့တာပါရှင
်ဟုတ်တယ်ဟုတ်တယ
်နောက်တော့လေဟိုဆရာမကြီးစာရီဆိုရင်ရတ်တမြောက်တဲ့စာပေတွေလို့လူရသတ်မှတ်တယ်လေတချို့ကပြောတယ်သိပြီးတော့အမှုပညာဆန်လွန်းနေဘဝနဲ့ဝေးတယ်လို့ဝေးပန်းတာရှိရဲ့ဒါပေမဲ့ဆရာမကြီးရဲ့ဝိတုဒိုတွေမှာတော်ရတဘာဝကြီးလဲပါတာပဲတော်ဒလိတွေလဲပါတာပဲအဲ့ဒါဆိုလို့ရှိရင်ဟောဘဝတရုပ်ဖော်လို့ပြောလို့ရမလား
ဟိုဝတ္ထုတွေမကဘူးကြည်းမာလဲလူဘဝကိုအနိစ္စဆုံးကနေကြည့်ပြီးတော့ရေးတာကြီးအများကြီးရှိတယ်ဘိုးငငယ်တော့18နှစ်18နှစ်လောက်ပါရေးတဲ့တိတ်မရစ်ကျက်သေးတဲ့ဟာတွေကိုကြိုက်တဲ့လူတွေကအများကြီးအဲ့ဒီအနောက်မှာကိုကိုတော့ရင့်ကျက်လာပြီထင်တာပေါ့နော်အဲ့ဒီအရွယ်ကျမှရေးတဲ့ဟာကိုမဖတ်ဘူးတဲ့လူတွေကလည်းအများကြီးဆိုတော့တခါတခါအံ့ဩတယ်ဥပမာပြရရင်ဆေးရုံဆောင်မှတ်တမ်းဆိုတဲ့ကြပြဆိုလို့ရှိရင်ဆေးရုံကိုလူနာရောက်လာပြီးတော့ဆင်းရဲသားတွေပဲလို့သိတယ်ဆိုတာကိုရေးထားတဲ့ဟာနော်နောက်ကြပြတစ်ခုကလည်းသူ့လက်ပြလမ်းမှာလမ်းဘေးမှာတေးနေတဲ့အလောင်းတွေရှိတယ်အဲ့ဒါတွေကဗမာတွေတော့သိမဟုတ်ကလားတို့တရုတ်တို့ဘိန်းစားတို့တွေပေါ့လေသူတို့ကဗမာပြည်သူပြည်သားတွေပဲသူတို့ဗမာပြည်မှာနေဗမာပြည်မှာကြီးပြီးတည်သွားတဲ့လူတွေလမ်းဘေးမှာတည်နေကြတယ်အဲ့ဒါတွေကိုလည်းတွေ့ဘူးတယ်အဲ့ဒါတွေကိုလည်းရေးဘူးတယ်ဒါပေမဲ့အဲ့ဒါတွေကိုကြိုက်တယ်လို့ပြောလာတဲ့လူကိုတွေ့ဘူးတယ
်ညာကြီးမင်းကြီးဟိုတစိတ်ကပြားပဲညာသူကပြော
တယ်ကပြားပဲကြိုက်တယ်နောက်ပြီးတော့ဟိုဆောင်ခေါ်ပါမောင်တို့ဟင်းအင်းဟင်းအင်းလို့ဆိုဆရာမကြီးအဲ့ဒါတွေကိုတခါတခါကြပြန်ပြီးတော့ကိုဟါကိုဖတ်လို့ရှင်ကိုဟါကိုမကြိုက်လို့ရှက်လို့ပေါ့နော်ဒါပေမဲ့လူတွေကအဲ့ဒါတွေကိုအများကြီးကြိုက်တယ်ကြိုက်တာကခလဲနေတယ်ကြိုက်ကြလားဆိုတော့မဟုတ်ဘူးအဲ့ဒီအသက်40 50 60 80တွေကကိုနဲ့ရွယ်လူတွေကလူတွေကလည်းအချစ်ကိစ္စချွဲချွဲပြစ်ပြစ်လွန်းလွန်းချွဲချွဲတွေကိုဘယ်လိုကြိုက်မှမသိဘူးဆိုတော့တခါတခါလည်းတိတ်ပြီးတော့ဝမ်းမပြောင်းနိုင်ပါဘူးဝမ်းမကြောက်နိုင်ပါဘူးစာဖတ်ပြိတ်ကျဆိုတာမျိုးမျိုးပဲသူကြိုက်ချင်တာသူကြိုက်နိုင်တယ်စာရေးတဲ့လူကလည်းကိုရေးတဲ့ဟာကိုရေးချင်တာအတက်အရွယ်နဲ့လိုက်ပြီးတော့ရေးခဲ့တယ်ဆိုတော့ဟိုငငယ်တုန်းကရေးတာဆက်စီကောင်းတယ်လို့လည်းပြောလို့မရဘူးအတက်ကြီးမှရေးတာကလည်းကောင်းလာစီရဲ့လို့လည်းပြောလို့မရဘူးသူခင်းတဲ့သူတစ်ဖြည်းဖြည်းလူကလည်းတက်သွားတယ်စာဖတ်ပြိတ်ကျတွေကလည်းအမျိုးစုံပြောင်းလဲသွားတယ်ဆိုတော့ဒါကသဘာဝပဲဘယ်တိုင်းပြည်ဘယ်နိုင်ငံဘယ်ဘာသာစကားနဲ့ရေးတဲ့စာရေးဆရာပဲဖြစ်ဖြစ်ဒီဖြစ်ကိုကြုံတွေ့ရမှာပဲအဲ့ဒါလိုပဲကိုယ့်ကိုယ်ကိုဆုံးမှာပါတယ်
မြန်မာနိုင်ငံမှာနီးပညာရေးစည်းကြောင်းလဲပြောင်းနေပါတယ်ဆရာမကြီး ဒီနည်းပညာကျွမ်းကျင်တဲ့တယောက်ဒါမှမဟုတ်အဖွဲ့ပေါ့နော်ဆရာမကြီးနာမည်နဲ့ Facebook တခုဖွင့်ထားပါတယ်ဒါကိုသိပါသလားရှင
်ဩကောင်းလိုက်တာဆရာမကြီးကလည်းအစတုန်းကရှေးဆံနဲ့ခေါ်ရမှာပေါ့နော်အဲ့ဒီကွန်ပျူတာတို့ဘာလို့ဘယ်တော့မှခိုင်ရမရှိဘူးအခုတော့ခင်းနဲ့အမီလိုက်ရတယ်လေအဲ့ဒီလူငယ်တွေရဲ့ခင်းမှာလူငယ်တွေနဲ့ဆက်ဆံဖို့လည်းအကြောင်းရှိလာတာပေါ့